ကမ္ဘာပေါ်မှာအင်အားအပြင်းထန်ဆုံးမုန်တိုင်းတွေကတခုဖြစ်တဲ့မုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုဝန်ရောက်တိုက်ခတ်နေပြီးတော့အဲ့ဒီမုန်တိုင်းကြောင့်မြေပြိုမှုတွေအဆောက်အဦတွေပျက်စီးတာတွေဖြစ်နေပြီးတော့အနည်းဆုံးလူ3ယောက်သေဆုံးသွားပြီးလည်းဖြစ်ပါတယ်။ဟိုင်ယန်အမီရှိတဲ့အဲ့ဒီတိုက်ဖုန်းမုန်တိုင်းကြောင့်နိုင်ငံရဲ့တဝန်းနေရအများစုမှာဆက်သွယ်ရေးတွေလျှက်စစ်ဓာတ်အားပေးလိုက်နေပြတ်တောက်နေပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယူလန်ဒါလို့အသိကြတဲ့အဲ့ဒီမုန်တိုင်းဟာတနာယူမိုင်190ကျော်နှုန်းနဲ့တိုက်ခတ်နေတာဖြစ်ပါတယ်။မိုးလီဝတ်တလေလာသူတော်တော်များများကတော့အဲ့ဒီမုန်တိုင်းဟာတိုက်ခတ်ခဲ့ဘူးသမျှမုန်တိုင်းတွေမှာအပြင်းထန်ဆုံးဖြစ်တယ်လို့ပြောဆိုနေကြပါတယ်။လောလောဆယ်မှာတော့လူ3ယောက်သေဆုံးနေပြီးတော့9ယောက်ဒဏ်ရာရထားတယ်လို့ဆိုပါတယ်။အခုဆိုရင်ခရိုင်ပေါင်း29ခရိုင်အတွင်းကလူပေါင်း9သိန်းလောက်ကိုအာဏာပိုင်တွေကလုံခြုံစိတ်ချရတဲ့နေရာစီကိုပြောင်းရွှေ့ပေးထားပြီးဖြစ်တယ်လို့ပြောကြပါတယ်။လူအသေးပြောက်နှုံးနေလဲတက်လာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။